မြန်မာစစ်တပ်အနေနဲ့စစ်ဆင်ရေးတွေဆောင်ရွက်တဲ့အခါထင်းထင်းသေးသေးဆောင်ရွက်ဖို့အတွက်တောင်းဆိုခဲ့တယ်လို့မြန်မာနိုင်ငံကို၃ရက်ကြာသွားရောက်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံ2ကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးကပြောပါတယ်ဒါအပြင်အမှုရင်ဆိုင်ဆဲကာလဖြစ်တဲ့အတွက်ဖန်ဆီးထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဖို့မပေးနိုင်ဘူးလို့စစ်ကောင်စီဘက်ကသူ့ကိုပြောခဲ့ကြတယ်လဲခီးစဉ်အပြီးဒီနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ကိုစောဝဲလိုင်ကအပြည့်စုံကိုပြပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံဆိုင်ရာအာဆီယံ2ကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပရက်စကွန်ဟာအာဆီယံအဖွဲ့ရဲ့ကိုယ်စားလှယ်အဖြစ်နဲ့မြန်မာနိုင်ငံကိုပထမဆုံးအကြိမ်၃ရက်ကြာတွားရောက်တဲ့ခီးစဉ်ပြီးကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့မှာဒီကနေ့မတ်လ23ရက်နေ့မှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးသူ့ရဲ့ခီးစဉ်အကြောင်းသတင်းတော့တွေကိုရှင်းလင်းပြောကြားခဲ့တာ
ပါ။ကျောင်းပြေပေါ့မယ်။ပီကရိုရဲ့ဒီခီးစဉ်ပေါ်မှာမျှော်လင့်ချက်တွေမျိုးမျိုးရှိကြတယ်ဆိုတာကျွန်တော်နားလည်ပါတယ်။နောက်ပြီးတော့အဖြစ်ခက်ရဲ့ဆင်းပြီးဒီကိစ္စမှာပေါင်းပတ်သက်နေသူအားလုံးနဲ့ခီးစဉ်တွေမှာတွေ့ဆုံတာမြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပုံမှန်တိုင်းပြန်လည်တည်ရှိနေတာကိုမြင်တွေ့လို့ကြရတယ်ဆိုတာလည်းကျွန်တော်နားလည်ပါတယ်
။သူ့ခီးစဉ်ပေါ်ဘာကြောင့်ဝေဖန်ပြောဆိုကြတယ်ဆိုတာသူ့အနေနဲ့နားလည်ကြောင်းလဲဝန်ကြီးပရက်ဆက်ခွန်ကအခုလိုဆက်ပြောပါတယ
်။ Be happy ဒီခီးစဉ်ကြောင့်စစ်ကောင်စီကိုတရားဝင်အသိအမှတ်ပြုလိုက်တယ်လို့ဖြစ်သွားမှာဆိုတဲ့အတွက်ဝေဖန်ပြောဆိုကြတာကိုလည်းကျွန်တော်နားလည်ပါတယ
်။သူခီးစဉ်ကနေမြန်မာနိုင်ငံရဲ့ပဋိပက္ခတွေကိုမဖြေရှင်းနိုင်ဘူးဆိုတာသူ့အနေနဲ့နားလည်တယ်လို့ကမ္ဘောဒီးယားကအာဆီယံအလဲကျအဝတ်ထားတာဝန်ယူထားတဲ့တနစ်တာကာလအတွင်းမှာလည်းမပြေလည်နိုင်ဘူးဆိုတာသူ့အနေနဲ့သဘောပေါက်ကြောင်းဝန်ကြီးပရက်စခွန်ကပြောပါတယ်
။ဘုံဦးဒါမိုင်းမြင်ပလူးသတော်ပိုင်ဟာနိုင်ငံ
အာဆီယံ2ကိုယ်စားလှယ်အနေနဲ့သူ့ကိုပြည့်ရထားတဲ့တောင်းငွေတရားတိုင်းသက်ဆိုင်သူအားလုံးပါတဲ့မြူသားညီညွတ်ရေးကိုဥတည်ရဲ့တက်ဆုံဆွေးနွေးမှုတွေဖြစ်လာစီလို့ဒီခီးစဉ်ကပထမဆုံးတရားဖြစ်ပါတယ်
။လူသားချင်းစာနာမှုအကူအညီတွေမြန်မာနိုင်ငံမှာအများကြီးရောက်နေပေမဲ့တိုက်ပွဲတွေဆက်ဖြစ်နေတာကြောင့်ပေးပို့လို့မရဘဲဖြစ်နေတယ်လို့အထူးကိုယ်စားလှယ်ကပြောပါတယ်။အကူအညီတွေကိုမြန်မာတရားဖြန့်ဝေပေးနိုင်ရေးဆွေးနွေးဖို့သက်ဆိုင်သူတွေအားလုံးပါဝင်တဲ့ဆွေးနွေးပွဲတစ်ခုကို AP ဒါမှမဟုတ်မေလမှာလုပ်ဖို့သူအဆိုပြုထားတယ်လို့လည်းပြောပါတယ်။အာဆီယံ2ကိုယ်စားလှယ်ရဲ့ဒီခီးစဉ်ဟာစစ်ကောင်စီရဲ့စီစဉ်မှုအောက်မှာပဲရှိတယ်လို့ဆိုပြီးအတိုက်ခံတွေဘက်ကစိတ်ပြက်ကြောင်ထုတ်ဖော်ပြောဆိုခဲ့ကြပါတယ်။ခီးစဉ်အတွင်းမှာပါတီတချို့ရဲ့ခေါင်းဆောင်တွေပဲတွေ့ဆုံပြီးအများစုကတော့စစ်ကောင်စီအကြီးအကဲနဲ့သူ့အစိုးရအဖွဲ့ဝင်တွေကိုအဓိကထားတွေ့ဆုံခဲ့တာပါ။သမရဟောင်းဦးတင်ကျော်ရဲ့ဇနီးဖြစ်သူ NLD ပါတီရဲ့အရန်အလုံးမှုဆောင်အဖွဲ့ဝင်လည်းဖြစ်တဲ့ဒေါ်စုစုလွင်ကိုတွေ့ဖို့စီစဉ်ထားပေမဲ့လည်းဂျမားကြီးအကြောင်းပြချက်နဲ့ဒေါ်စုစုလွင်ဘက်ကဖြတ်ခဲ့ပါတယ်။အာဆီယံ2ကိုယ်စားလှယ်ရဲ့အခုတကြိမ်မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့လည်းကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံရေးဌာနကအချက်6ချက်ပါညင်ညာချက်ထုတ်ပြန်ခဲ့ပြီးစီးပွားရေးရဲ့အကြမ်းဖက်လုပ်ရက်တွေချက်ချင်းရပ်တန့်စေရေးတွန်းအားပေးဖို့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုအမျိုးသားညီညွတ်ရေးအစိုးရတိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းများနိုင်ငံတကာနဲ့ပြည်တွင်းမှာရှိတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းများအရေးဖွဲ့အဖွဲ့အစည်းများကတစ်ဆင့်သာပေးပို့ဖို့ငင်းညာနဲ့ရလဒ်တွေကိုရှာဖွေရမှာပြည်သူတွေရဲ့အကျိုးစီးပွားနဲ့လိုလားတောင်းတချက်တွေကိုအခြေခံဖို့စတဲ့အချက်တွေကိုအဓိကထားတောင်းဆိုထားပါတယ်။ NUG အနေနဲ့အာဆီယံနဲ့ပူးပေါင်းဆောင်ရွက်ရအသင့်ရှိကြောင်းလည်းဖော်ပြထားပါတယ်။မြန်မာစစ်ကောင်စီဟာစစ်ရာဇဝမှုနဲ့လူသားမျိုးနွယ်အပေါ်ဆန့်ကျင်တဲ့ရာဇဝမှုတွေကိုကျူးလွန်နေကြောင်း NUG ကပြီးခဲ့တဲ့ဇန်နဝါရီလအတွင်းပြောကြားခဲ့ပြီးအရသားတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်နေတယ်လို့ဆိုပါတယ်။2021ခုနှစ်ဧပြီလမှာရရှိထားတဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုစစ်ကောင်စီဘက်ကလိုက်နာအကောင့်ထဲပေါ်ဆောင်ခြင်းမရှိမချင်းအာဆီယံရဲ့တည်ဆူဝဲတွေကိုစစ်ကောင်စီကိုမဖိတ်ဖို့အာဆီယံရဲ့ဆုံးဖြတ်ချက်ဟာအခုချိန်ထိအကျုံးဝင်နေဆဲဖြစ်ပါတယ်။အာဆီယံသူကိုယ်စားလှယ်ပရက်စကွန်ဟာမြန်မာနိုင်ငံခီးစဉ်အတွင်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုချင်းမရောင်းလိုက်တဲ့နေပြည်တော်မှာတွေ့ဆုံခဲ့သလိုရန်ကုန်မြို့မှာကုလသမဂ္ဂနဲ့အာဆီယံတပ်တပန်းတွေနိုင်ငံရေးပါတီတချို့ကခေါင်းဆောင်နေနဲ့လည်းတွေ့ဆုံခဲ့ပါတယ်။သူနဲ့အတူအာဆီယံတွင်းရေးမှူးချုပ်လင်ချုပ်ခွိုင်လည်းလိုက်ပါခဲ့ပါတယ်ခင်ဗျ။